ဆော်ရီတရင်းစာဆရာဂျမဲခါရှိုဂီတပ်ဖြတ်ခံရမှုအပေါ်အမေရိကန်အစိုးရရဲ့တုံ့ပြန်မှုဟာကိုကျင့်သိက္ခာအခြေခံတွင်ကင်းမဲ့နေကြောင်းသူရဲ့ရည်စားဖြစ်သူကဝေဖန်လိုက်ပါတယ်။တပ်ဖြတ်မှုမှာတာဝန်ရှိသူတွေကိုတရားဥပဒေရှင်းမောက်ရောက်ပေါ်နေအောင်နိုင်ငံတွေအားလုံးထက်မှအမေရိကန်ကဦးဆောင်တင်ကြောင်းတရင်းစာဆရာခါရှိုဂီရဲ့ခြေသူဖြစ်တဲ့ Hartik Sagis ကဒီကနေ့ထုတ် Washington Post တရင်းစာရဲ့သဘောထားအမြင်ဆောင်မှမှရေးသားလိုက်တာပါ။ဒါပေမဲ့လည်း Washington ကတချို့လူတွေဟာအချိန်ဆွဲတဲ့နှီးပြဟာကိုသုံးပြီးမိမိပြပြဖြစ်ဖို့မျှော်လင့်နေကြောင်းလည်းပြောဆိုထားပါတယ်။ခါရှိုဂီတိတ်ဆုံးမှုအတွက်တရားမျှတမှုရရှိစေရေးတမန်တော်ဒေါ်နယ်ထရမ့်အစိုးရကိုဆက်လက်တွန်းအားပေးတော်မှာဖြစ်ပြီးအမှန်တရားကိုဖုံးကွယ်လို့မရနိုင်ကြောင်းလည်းဖော်ပြထားပါတယ်။ New York Times သတင်းစာကတော့ American တမန်အင်ဖီရိုတာဝန်ရှိသူတွေအောက်တိုဘာလ9ရက်နေ့က Saudi Arabia ဆန်မင်းသား Mohammed bin Salman နဲ့တယ်လီဖုန်းဆက်စကားပြောဆိုရမှာ Arabia မင်းသားကကာရှိုဂီကိုအန်ရရှိသူအစ္စလာမ်ဝါလီတူဖြစ်သဘောထားတဲ့အတွက်သက်ဟာတပ်ဖြတ်ခဲ့တဲ့အကြောင်းရင်းဖြစ်နိုင်တယ်ဆိုတာကိုသိရှိထားပြီးဖြစ်တဲ့အကြောင်းနီဆက်သူနှုတ်ကိုကိုးကားပြီးတော့ဒီကနေ့ပဲဖော်ပြခဲ့တာပါ။ဒါပေမဲ့လည်းအရှိလေပိုင်းဒေတာရေးရာမော်ဝါရာတွေမှာဆော်ဒီအင်ရှေမင်းသားကိုအတိကဥဆောင်သူအဖြစ်အားထားနေတဲ့အတွက်သူ့ရဲ့ဩဇာအရှိန်အဝါကိုအထူးကံမခံဖို့တမရထရမ့်အစိုးရကဆုံးဖြတ်ခဲ့တယ်လို့လည်းရေးသားထားပါတယ်။အမေရိကန်မှာအခြေဆိုင်နေထိုင်တဲ့ဆော်ဒီသတင်းစာဆရာကာရှိုဂီဟာပြီးခဲ့တဲ့လထဲမှာပဲတူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရောက်မှလက်ထပ်ဖို့လိုအပ်တဲ့အထောက်အထားတွေရဖို့တွားရောက်ခဲ့ပြီးပြောဆိုသွားခဲ့တာဖြစ်ပါတယ်။